Welcome to the Voice of America in Burmese.
Mingla mne khe ma shin 2019 ခုနှစ်ဩဂုတ်လ30ရက်တောက်ကြနေမနေ့ကင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနေ့ကင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောက်မှာဒီကနေ့မနေ့ပိုင်းထိတန်းရောက်သတင်းတွေမှာတော့လျှို့ဝှက်ထားရမယ့်အချက်လက်တွေကိုဖွင့်ချခဲ့တာဟာလုပ်ငန်းပိုင်းဆိုင်ရာမူဝါဒတွေကိုချိုးဖောက်တာဖြစ်တဲ့အကြောင်း FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုသမ္မတ Trump အစိုးရကအပြစ်တင်လိုက်ပါတယ်။ British Parliament ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်းထားမယ့်အစီအစဉ်ကြောင့်ဝေဖန်မှုတွေပိုပြီးတော့ထွက်ပေါ်လာနေပါတယ်။ Hurricane Mondine Dorian ဟာရှေ့လာမယ့်သတင်းပတ်ထဲမှာ Florida ပြည်နယ်ကိုဝင်ရောက်မှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်မခွာညူကြီး
။ကောင်းပါပြီရှင်။အဲ့ဒီနောက်နားဆင်ရမယ့်သတင်းလွှာတွေမှာတော့ကုလသမဂ္ဂရုံးမှာဒီကနေ့ကျင်းပတဲ့မတန်ဆွမ်းသူများအခွင့်အရေးအစည်းအဝေးမှာတိုင်းရင်းသားဒေသကမတန်ဆွမ်းသူအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုဒီလိုကြားကြရမှာပါ
။ Of the progress I must express our serious concerns on a multiple
မြန်မာနိုင်ငံဆိုင်ရာမတန်ဆွမ်းသူများအခွင့်အရေးကုလရဲ့အထူးကိုယ်စားလှယ်ဆွေးနွေးတင်ပြခြင်းနဲ့အတူထုတ်လွှင့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတူပလောင်ဒုက္ခသည်စခန်းထဲကကလေးတွေရထားတဲ့စိတ်ဒဏ်ရာတွေကိုကုစားနည်းအစီအစဉ်တရက်အကြောင်းအိန္ဒိယမှာနိုင်ငံသားစီရင်ကောက်ယူတဲ့အခါမှာတန်းနဲ့ချီတဲ့လူတွေနိုင်ငံမဲ့ဖြစ်လာနိုင်တဲ့အခြေအနေတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သတင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
American သမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးတော့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချတာဟာ FBI ညွှန်ကြားရေးမှူးဟောင်း James Comey အနေနဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်နဲ့မူဝါဒတွေကိုချိုးဖောက်တာဖြစ်တယ်လို့ကြာတာရင်းကထုတ်ပြန်တဲ့တရားရေးဌာနစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စာမျက်နှာ68မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်2019မေလက James Comey ကိုရာထူးကဖြုတ်ချလိုက်ပြီးတဲ့နောက်မှာဒီချက်လက်တွေကို Comey ကဖွင့်ပြောခဲ့တာပါဒီချက်လက်တွေထဲမှာသမ္မတ Trump အစိုးရတက်ဆအချိန်တုန်းကသူနဲ့တယောက်ချင်းပြောဆိုခဲ့တာတွေလည်းပါဝင်ပါတယ်လှုပ်ဝဲရမယ့်အကြောင်းအရာတွေကိုအခုလိုဖွင့်ချတာဟာသူလိုလုပ်ပိုင်ခွင့်ရခဲ့တဲ့ထောင်နဲ့ချီတဲ့ FBI ဝန်ထမ်းဟောင်း 3,000 ကျော်အတွက်အန္တရာယ်ရှိတယ်လို့ပြောတာပါ2019 February လကကိုမီရေးသားထားတဲ့အချက်လက်တွေထဲမှာမြို့သားလုံခြုံရေးအကြံပေးအရာရှိဟောင်း Michael Flynn နဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းမှုတွေမလုပ်ဖို့သမ္မတ Trump ကပြောခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီအချိန်က Flynn ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေး Bureau FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်စစ်ဆေးခံနေရတဲ့အချိန်လည်းဖြစ်ပါတယ်။တရားရေးဌာနကတော့ညွှန်ကြားမှုဟောင်းကိုမီကိုတရားစွဲဆိုဖို့ကိစ္စကိုညှင်းပယ်ထားပါတယ်အချက်လက်တွေကိုဖွင့်ချပြောဆိုခဲ့တဲ့အပေါ်မှာကိုမီကိုရိုင်းရောသူ့ရဲ့ရှေ့နေတွေရောလှုပ်ဝှက်ထားမယ့်အကြောင်းအရာတွေကိုပေါက်ကြားစေခဲ့တဲ့တက်တည်အထောက်အထားဘာမှမတွေ့ဘူးလို့စုံစမ်းစစ်ဆေးချုပ် Michael Horowitz ကပြောပါတယ
်ဗြိတိသျှပါလီမန်ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်ထားမယ့်အစီအစဉ်ကြောင့်ဝဗမှုတွေကြာတာပရိနေမှာပုံမထွက်ပေါ်လာတာကိုဗြိတိဝင်ကြီးချုပ် Boris Johnson ရင်ဆိုင်နေရပါတယ်။ဒီလိုပါလီမန်ကိုခေတ္တရပ်ဆိုင်ထားမှုဟာအော်တိုဝါလ31ရက်နေ့မှာဗြိတိနိုင်ငံဥရောပသမဂ္ဂကနေသဘောတူညီချက်မရဘဲနှုတ်ထွက်မှာကိုမလိုလားတဲ့ British Parliament အမတ်တွေကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ British ကိစ္စဆွေးနွေးရမယ့်အချိန်သိရရှိမှာမဟုတ်တော့တော့ပါ။ဒီအစီအစဉ်ကြောင့်ဝင်ကြီးချုပ် Johnson ရဲ့ Conservative Party တဲမှာတင်ပဲသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပြီးအစိုးရဟာဗြိတိနိုင်ငံရဲ့ရည်သားထားခြင်းမရှိတဲ့အခြေခံဥပဒေရဲ့စံနှုန်းတွေကိုဖောက်ဖျက်ပြီးဗြိတိနိုင်ငံရဲ့ဒီမိုကရေစီနဲ့ကိုအန္တရာယ်ပြုချိန်ချောင်းနေတယ်လို့ဝေဖန်ခဲ့ကြပါတယ်။ဒီစီစဉ်နဲ့ပတ်သက်လို့တရားရေးဆိုင်ရာစိန်ခေါ်မှုတွေကိုလည်းစတင်ရင်ဆိုင်နေရပြီဖြစ်ပါတယ်။ဥပဒေပြုအမတ်တွေကပါလီမန်ရဲ့ဆိုင်းတာဟာတရားဝင်ကြောင်းကိုစကော့တလန်ကတရားဝင်တရုတ်ကိုဦးတိုက်လျှောက်ထားခဲ့ကြပါတယ်။ Brexit ကိုစတင်သူတူဖြစ်တဲ့တက်ကြွလှုပ်ရှားသူ General Miller ကဒီစီစဉ်ရဲ့ရည်ရွယ်ချက်နဲ့အကျိုးသက်ရောက်မှုကိုသိရှိရမယ်။တရားရုံးရဲ့သုံးသပ်ချက်အမြန်ထုတ်ပြန်နိုင်ရေးကိုဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒါပေမဲ့ Outlook.com ကောင်းဆောင် Jacob Rees-Mogg ကတော့ဝင်ကြီးချုပ် Johnson ရဲ့အစီအစဉ်ကိုကာကွယ်ပြောကြားခဲ့ပြီးဒါဟာဥရောပသမဂ္ဂကနေ Britain နဲ့နှုတ်ထွက်လို့ရရှိမဲ့အကျိုးမြတ်ကိုမလိုလားတဲ့လူတွေစီကသာဝီတီဝေပန်ချက်တွေထွက်ပေါ်လာတာလို့ပြောပါတယ်။ဒီချိန်ထဲမှာ Helsinki မြို့မှာချက်တာပရင်းတစ်ကပြုလုပ်ခဲ့တဲ့ဥရောပသမဂ္ဂအစည်းအဝေးမှာတော့ဥရောပနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေက Britain နိုင်ငံဥရောကနေစနစ်တကျနှုတ်ထွက်ဖို့အရေးတိုက်တွန်းခဲ့ကြပါတယ်ခင်ဗျာ။
ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာရှိလာမယ့်အလုတ္တမနေပည့်ရက်တွေအတွင်းမှာဖလော်ရီဒါပြည်နယ်ကိုချဉ်ကပ်လာချိန်မှာပိုပြီးတော့အားကောင်းလာမယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။တနအီကိုကီလိုမီတာ100ကျော်နဲ့အဆင့်လေးသတ်မှတ်ထားတဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုတနင်္လာနေ့မနေ့ပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။အင်အားပြည့်မုန်တိုင်းနဲ့အတူမိုးသီးထန်ပြီးတော့လေပြင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြုံရနိုင်တဲ့အန္တရာယ်အတွက်ပြင်ဆင်တဲ့အနေနဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်စ်ကအရေးပေါ်အခြေအနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်သားတွေနဲ့အရှေ့ဘက်ကမ်းရိုးတန်းမှာနေထိုင်သူတွေ9ရက်တပတ်စာစားနပ်ရိက္ခာတွေစုဆောင်းထားဖို့နဲ့နေအိမ်တွေမှာအရေးပေါ်အခြေအနေတွေပြင်ဆင်ထားဖို့မုန်တိုင်းကိုမျက်ခြေမပြတ်စောင့်ကြည့်ကြဖို့လဲမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေတိုက်တွန်းထားပါတယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၃နိုင်ငံကဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်တလီပြည်နယ်မှာပြစ်ခတ်ရက်စဲဖို့ကိုတောင်းဆိုထားတဲ့ဆုံးဖြတ်ချက်အဆိုမူကြမ်းတစ်ရပ်ကိုလုံခြုံရေးကောင်စီကိုတင်သွင်းလိုက်ပါတယ်။ဒီဒေသမှာရုရှားနိုင်ငံကထောက်ခံအားပေးနေတဲ့ဆီးရီးယားအစိုးရကဧပြီလကစလို့တိုက်ပွဲတွေတိုးမြင့်တိုက်ခိုက်နေကြတာပါ။ပြည်ခဲ့တဲ့လကစလို့ဖြစ်ပွားနေခဲ့တဲ့တိုက်ပွဲတွေကြောင့်လေကြောင်းကတိုက်ခိုက်မှုတွေအမြောက်နဲ့ပြစ်ခတ်မှုတွေနဲ့ဘုံကျဲမှုတွေဖြစ်ပွားနေတာကြောင့်လူများထိခိုက်ခံစားနေကြရတယ်လို့ဘရာဂျီယန်သာမတ်ကြီးပတ်စတင်ဒယ်ဘိုက်စတော့ဖ်ကကြတာဗရီနီကပြောပါတယ်သူနဲ့အတူဂျာမနီတာမတ်ကြီးနဲ့ကူဝေးတာမတ်ကြီးတို့ဟာလူမျိုးရေးကောင်စီအတွင်းဆီးရီးယားနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေကိုကြီးကြပ်ကွက်ကွဲနေတာဖြစ်ပါတယ်အဲ့ဒီတာမတ်ကြီးတို့ကလည်းလူမျိုးရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ဖို့တောင်းဆိုခဲ့ပါတယ်ကုလသမဂ္ဂထုတ်ပြန်တဲ့စီးရင်စရာတွေရဧပြီလကစပြီးအဲ့ဒီဒေသအတွင်းကလေးနယ်တွေအပါအဝင်အနည်းဆုံးလူပေါင်း900သေဆုံးခဲ့ကြပြီးရာပေါင်းများစွာဒဏ်ရာရရှိခဲ့ကြပါတယ်ရသားပြစ်မှတ်တွေဖြစ်တဲ့ဆေးရုံကျောင်းရေဖြန့်ဝေရနေရာတွေနဲ့ဈေးတွေလည်းတိုက်ပွဲတွေရဲ့တောင်ကိုခန်းစားခဲ့ကြပါတယ်လူ3000လောက်အစ်တလီမြို့အတွင်းမှာရှိနေပါတယ်အမေရိကန်ပြည်ထောင်စုအပါအဝင်တခြားလူမျိုးကောင်စီအဖွဲ့ဝင်တော်တော်များများကလည်းအခုအစိုးမူကြမ်းကိုထောက်ခံမယ်လို့ပြောထားပေမဲ့ရုရှားကိုယ်စားလှယ်ကတော့လူသားချင်းစာနာမှုဆိုင်ရာအကြတဲဖြစ်ပေါ်ခဲ့ရမှာဘယ်သူမှတာဝန်ရှိတယ်လဲဆိုတာကိုမေးခွန်းထုတ်ထားပါတယ်ခင်ဗျာ
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာပိုင်းရဲ့တောက်ကြနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ညင်ညာပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာအစိုးရမှတာဝန်ရှိတဲ့အတွက်နိုင်ငံတကာကဝိုင်းဝန်းကြိုးပမ်းတိုက်တွန်းကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul ကဒါကာမြို့အခြေစိုက်နိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတိုက်တွန်းလိုက်ပါတယ်။ဒီတွေ့ဆုံပွဲကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်ယုံကတော့ကိုယ်စားလှယ်စီလူချင်းမရှိပါဘူး။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံမိမဲ့ဒုက္ခသည်တွေနေရပြန်ရေးကိုစီစစ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့ပြီးခဲ့တဲ့သတင်းပတ်ကဒုတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့ဒုက္ခသည်တွေဘက်ကလာရောက်ခြင်းမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။မြန်မာဆိုရပေါ်မှာဒုက္ခသည်တွေအယုံကြည်ကင်းမဲ့နေတဲ့အတွက်နေရပြန်ရေးမြန်မာဘက်ကလုံခြုံစိတ်ချရတဲ့အနေအထားဖန်တီးပေးဖို့တာဝန်ရှိကြောင်းဝန်ကြီး AK Abdul ကပြောပါတယ်။ဆွေးနွေးပွဲကိုတက်ရောက်လာတဲ့တန်တမန်တွေကလည်းဒုက္ခသည်တွေနေရရင်အမြန်ဆုံးပြန်ရေးကိုကူညီလှုပ်ဆောင်သွားမယ်လို့ကတိပေးပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုလက်ခံပေးထားပြီးတော့အကူအညီပေးနေတယ်လို့တကမ္ဘာလုံးကလည်းကူညီဖို့နဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံတည်းကိုသာဒီဝန်တို့ဝန်ပိုးကိုမပေးဖို့ဝန်ကြီး Abdul ကမေတ္တာရပ်ခံခဲ့ပါတယ်။
မြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့ဟာ2019ခုနှစ်အတွက် Smart City Award နည်းပညာဆိုင်ရာအထောက်အကူမှုဆုကိုရရှိခဲ့ပါတယ်။တက်တန်း160ရှိပြီဖြစ်တဲ့ရှီအောင်မန္တလေးမြို့ဟာမြန်မာနိုင်ငံရဲ့ပထမဆုံးနည်းပညာမြို့တစ်မြို့ဖြစ်လာခဲ့ပါတယ်။ကျွန်တော်တို့အနေနဲ့နည်းပညာကိုစီမံသားရေးလုပ်ငန်းတွေမှာထိထိရောက်အထောက်အကူပြီးအချိန်တူအတွင်းတိုးတက်မှုတွေရရှိအောင်အပြောင်းအလဲတွေအများကြီးလုပ်ခဲ့တယ်လို့လည်းမန္တလေးစီမံသားရေးကော်မတီအဖွဲ့ဝင်တူက AR သတင်းဌာနကိုပြောပါတယ်။ဒီစုပေးပွဲကိုဘန်ကောက်မြို့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးJapan, India, Australia, Singapore, Taiwan နဲ့ Thai နိုင်ငံတွေအပါအဝင်နိုင်ငံပေါင်း24နိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်။တက်ရောက်သူတွေထဲကျွမ်းကျင်သူတွေနဲ့အစိုးရကိုယ်စားလှယ်တွေအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလူပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။မန္တလေးမြို့စီပင်တာယာရေးကော်မတီက2019ခုနှစ်ကတည်းကဒီ Smart City ဆုကိုရရှိဖို့ကြိုးစားနေခဲ့တာဖြစ်ပြီးကော်မတီအနေနဲ့230မြို့ပြဖွံ့ဖြိုးရေးစီမံကိန်းကိုရွေးဆွဲလို့ရေးပေးဝင်မှုစနစ်ရေးဆိုးထုတ်လုပ်မှုစနစ်နဲ့စွန့်ပစ်ပစ္စည်းစီမံခန့်ခွဲရေးစနစ်တွေမှာဤပညာတွေအသုံးပြုခဲ့ပါတယ်။စင်ကာပူဤပညာအသုံးပြုထားတဲ့မန္တလေးမြို့ရဲ့ရင်ကျော်ထိန်းချုပ်ရေးစနစ်ဟာရင်ကျော်ပို့ဆုံမှုတွေပေါ်မှာမူတည်ပြီးအပြောင်းအလဲတွေလုပ်နိုင်တယ်လို့လည်းဆိုပါရခင်ဗျာ။
ဂျိုရုကရတဲ့ဓာတ်ပုံတွေရမြောက်ကိုရီးယားကရေငုပ်သင်္ဘောကနေနျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်မယ်လို့ချင်းချောက်တာဟာတကယ်ဖြစ်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တင်းလာနေ့ကဂျိုရုကရတဲ့ဓာတ်ပုံတွေမှာမြောက်ကိုရီးယားကစင်ဖိုတောင်ဘက်တင်မောချင်းမှာတင်မောတွေနဲ့ဒုံးကျည်တည်ဖို့အသုံးပြုနိုင်တဲ့ဝန်ချီဆက်တွေကိုတွေ့တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့စီရင်ခန်းစာမှာဖော်ပြထားပါတယ်။ရင်ငုံတင်မောကနေနျူကလ িয়ার ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်ဖို့ကတော့စမ်းသပ်မှုတွေတစ်နှစ်ကျော်လောက်အချိန်ယူလို့ရမှာဖြစ်ပေမဲ့ဒါဟာမကြခင်မှာအကောင့်ထဲပေါ်လာနိုင်တဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုဖြစ် CSIS တင်းစီရင်ခန်းစာကထောက်ပြထားပါတယ်။
American နိုင်ငံဟာမိသိန်းတန်ခွေထုတ်လုပ်မှုကိုကန့်သက်ထားတဲ့စီးပင်းစည်းကမ်းတွေကိုရှော့ချတော့မှာဖြစ်ပါတယ်။မိသိန်းတန်ခွေဟာရာသီဥတုပြောင်းလဲမှုကိုဖြစ်ပေါ်စေတဲ့အဓိကအချက်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကယူဆထားခဲ့ပါတယ်ခင်ဗျာ
။တောက်ကြနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအလှည့်ပေးပါမယ်။ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေထဲမှာမတန်ဆွမ်းသူများအခွင့်အရေးကလည်းကဲဆတ်မှုတွေရှိနေပြီးမြန်မာခေါင်းဆောင်ပိုင်းအနေနဲ့မတန်ဆွမ်းသူများအခွင့်အရေးအတွက်ကြိုးပမ်းရမှာတန်တိတ်ထန်ခိုင်မာကြောင်းကုလသမဂ္ဂဂျနီဗာရုံးချုပ်ရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့မြန်မာအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုကျေနပ်အားရပေမဲ့တိုင်းရင်းသားအမျိုးသမီးမတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုစိုးရိမ်တဲ့အကြောင်းပြောပါတယ်။ဩဂုတ်လ28ရက်ကနေ30အထိဂျနီဗာရုံးချုပ်မှာ3ရက်ကြာဆောင်ရွက်နေတဲ့မတန်ဆွမ်းသူများအခွင့်အရေးညီလာခံမှာမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေတင်ပြဆွေးနွေးချိန်မှာအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါက်ခင်မြို့သက်ပြောပြပါမယ်ရှင်
။မြန်မာနိုင်ငံဟာ2017ဒီဇင်ဘာလ9ရက်နေ့မှာမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စာချုပ်အဖွဲ့ဝင်နိုင်ငံတကာနိုင်ငံအနေနဲ့စာချုပ်ပါအချက်တွေနဲ့ပတ်သက်ပြီးဘယ်လိုလိုက်နာဆောင်ရွက်နေလဲဆိုတာကိုကုလသမဂ္ဂမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာ22ကြိမ်မြောက်အစည်းအဝေးမှာဂျနီဗာဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းနဲ့မြန်မာနိုင်ငံလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးဝင်းနိုင်ထွန်းဦးဆောင်နဲ့14ဦးပါမြန်မာကိုယ်စားလှယ်အဖွဲ့ကတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့မတန်ဆွမ်းသူများအခွင့်အရေးစာချုပ်ကိုအကောင့်ထည့်ဖော်နိုင်ဖို့အတွက်အကောင်ဆုံးကြိုးစားတဲ့နေရာမှာရန်ကုန်မှာကျင်းပခဲ့တဲ့2019လေးချိန်မြောက်ဒေသန္တရဆွေးနွေးပွဲမှာမြန်မာနိုင်ငံမတန်ဆွမ်းသူများအခွင့်အရေးဥက္ကဋ္ဌဖြစ်တဲ့ဒုသမရဦးဟင်ရီဘန်ဒီယိုရဲ့ပြောကြားချက်ကိုကိုးကားပြီးတမ်မကြီးဦးကျော်မိုးထွန်းကအခုလိုတင်ပြခဲ့ပါတယ
် People living with disabilities are facing difficulties and obstacles in their daily life not because of their disability itself.
မြန်မာနိုင်ငံကမတန်ဆွမ်းသူတွေဟာနေ့စဉ်ဘဝမှာအခက်အခဲတွေနဲ့ဒုက္ခတွေရင်ဆိုင်နေရပါတယ်။သူတို့အခုလိုမတန်ဆွမ်းဖြစ်လို့အခက်အခဲဒုက္ခတွေကြုံတွေ့ရတာထက်ပတ်ဝန်းကျင်ရဲ့အပြုမှုဆက်ဆံမှုတွေနဲ့အခြားအကြောင်းအရာတွေကြောင့်ဖြစ်ကြတယ်လို့ဒုသမရပြောကြားခဲ့တာကိုကိုးကားဖော်ပြလိုပါတယ်။ဒါကိုကြည့်ချင်းအဖြစ်နိုင်ငံရဲ့ခေါင်းဆောင်ပိုင်းဟာမတန်ဆွမ်းသူများရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့တန်တိတ်တန်ခိုင်မာမှုကိုပြသရာရောက်ပါတယ်။မတန်ဆွမ်းသူများအတွက်လူမှုရေးနဲ့စိတ်တရည်ရရရင်ဆိုင်နေရတဲ့အဟံတားတွေကျော်လွှားနိုင်ဖို့ဖြစ်ပါတယ်
။မြန်မာနိုင်ငံမှာ2018-2019ခုနှစ်ကလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့လူမှုဖူလုံရေးဌာနကမြန်မာနိုင်ငံအနာဂျီယောဂရှင်များဆိုင်ယံမစ်ရှင်အဖွဲ့နဲ့လက်တွဲပြီးမတန်ဆွမ်းသူဥယျာဉ်စင်းကိုခောက်ယူခဲ့ရမှာအဲ့ဒီချိန်ကလူရေ 58.38% တန်းရှိတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူက2.3%ရာခိုင်နှုန်းရှိနေတာတွေ့ခဲ့တယ်လို့မြန်မာကိုယ်စားလှယ်အဖွဲ့တင်သွင်းတဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုကုလသမဂ္ဂမှာကျင်းပတဲ့တင်ပြဆွေးနွေးပွဲမှာလူကယ်ပြန်ဝန်ကြီးဌာနဒုတိယညွှန်ကြားမှူးချုပ်ဒေါက်တာထွန်းစော်ကလက်ရှိအရေးယူဆောင်ရွက်ချက်တွေကထူးခြားချက်အနေနဲ့ရွေးကောက်ပွဲမဲပေးရမှာငြိမ်းချမ်းရေးဖော်ဆောင်မှုမှာမတန်ဆွမ်းသူတွေပါဝင်နိုင်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်နေကြောင်းတင်ပြခဲ့တာပါ။ဒါအပြင်2016-2019ဘန္နာရီအတုံးစီမှာမတန်ဆွမ်းသူများအတွက်တုံးဆွဲမှုဟာ 3.19 ရာခိုင်နှုန်းသာရှိပေမဲ့အခု2018-19ဘတ်ဂျက်မှာတော့ 3.45 ရာခိုင်နှုန်းအထိရှိလာတယ်လို့ပြောပါတယ်။ဒါပေမဲ့ဖွံ့ဖြိုးမှုတိတ်မရှိသေးတဲ့မြန်မာနိုင်ငံအတွက်မတန်ဆွမ်းသူများအခွင့်အရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေမှာအကဲဆတ်မှုတွေအများပြားရှိနေတယ်လို့ပြောပါတယ်။ဒီအကဲဆတ်မှုတွေထဲမှာပညာရေးကျန်းမာရေးအားကစားတွေမှာမတန်ဆွမ်းသူတွေအတွက်ထောက်ပံ့ကြေးပေးဖို့အတွက်အခက်အခဲတွေရှိနေတာကြောင့် မြန်မာနိုင်ငံအနေနဲ့ငွေကြေးအကူအညီတွေလိုအပ်နေတယ်လို့ဒေါက်တာထွန်းစောကပြောပါတယ
် Let me share with you the challenges we are facing with Myanmar has made significant
carry ရင်ဆိုင်နေရတဲ့ကြားကမြန်မာနိုင်ငံဟာမတန်ဆွမ်းသူများအခွင့်အရေးသဘောတူစာချုပ်ကိုအကောင့်ထည့်ဖို့ရမှာတည်တာတဲ့တိုးတက်မှုတွေရရှိပေမဲ့အကဲဆတ်မှုတွေကိုလည်းရင်ဆိုင်နေရဆဲဖြစ်ပါတယ်ခက်ခဲတွေကိုဖော်ဆောင်ရမှာနောက်ထပ်လှုပ်ဆောင်စရာတွေရှိသေးတယ်ဆိုတာကိုလည်းသဘောပေါက်ပါတယ်အကဲဆတ်မှုတွေကလည်းဆက်ရှိနေပါတယ်ဥပမာအားဖြင့်မြန်မာနိုင်ငံအနေနဲ့မတန်ဆွမ်းသူများသွားလာရေးလွယ်ကူစေဖို့ဆောင်ရွက်ရမှာ sign language နဲ့သင်တန်းကျောင်းတွေအလုပ်လုပ်ကိုင်တဲ့အခွင့်အရေးမျိုးတွေဖန်တီးပေးနိုင်ဖို့ဝေကြီးထောက်ကူတွေလိုအပ်ပါတယ
်မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့မြန်မာအထူးကိုယ်စားလှယ်ဖြစ်တဲ့ J Ishikawa ကတော့မတန်ဆွမ်းသူများအခွင့်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုချေနှက်အားရကြောင်းပြောပါတယ်ဒါပေမဲ့တိုင်းဒေသတွေမှာအမျိုးသမီးမတန်ဆွမ်းသူတွေရဲ့အခွင့်အရေးနဲ့ပတ်သက်ရင်တော့စိုးရိမ်မှုတွေရှိနေတယ်လို့အခုလိုပြောပါတယ
် of the progress I must express our serious concerns onmultiple and intersectional discrimination against women and girls
မြန်မာနိုင်ငံမှာတုတ်တမှုတွေရှိတယ်ဆိုပေမဲ့လည်းစိုးရိမ်စရာကောင်းတာတွေကိုထောက်ပြလိုတာကတိုင်းရင်းသားမျိုးသမီးတွေအပေါ်ကြကြပြန့်ပြန့်ခွဲခြားဆက်ဆံမှုပဲဖြစ်ပါတယ်ဒီစိုးရိမ်မွေရာချက်ကိုစီဒေါနဲ့ CSC လိုမျိုးအဖွဲ့အစည်းကြီးတွေကလည်းထောက်ပြထားပါတယ်အထူးသဖြင့်တော့2019မတ်လကစီဒေါကော်မတီရဲ့အစည်းအဝေးမှာဖော်ပြထားပါတယ်ကျွန်တော်တို့ရဲ့စိုးရိမ်မကင်းဖြစ်မှုကအထူးသဖြင့်တော့မတန်ဆွမ်းတဲ့တိုင်းရင်းသားမျိုးသမီးတွေနဲ့ပတ်သက်ပါတယ်တခြားစိုးရိမ်မကင်းဖြစ်မှုတွေနဲ့ဒါကအဓိကကြပါတယ်ဒီကိစ္စကိုမကင်တွယ်ဘဲနဲ့တော့မတန်ဆွမ်းသူများဆိုင်ရာမူဝါဒတွေကိစ္စရပ်တွေကိုကင်တွယ်ဖြစ်ရှင်းမဲဆိုရင်အချီးနှီးပဲဖြစ်ပါလိမ့
်မယ်မြန်မာနိုင်ငံဟာအခုခါမှာမတန်ဆွမ်းသူများရပိုင်ခွင့်ဆိုင်ရာဥပဒေအတွက်မူကြမ်းကိုရေးဆွဲနိုင်ခဲ့ပြီဖြစ်ကြောင်းနဲ့ဒီဥပဒေထဲမှာပြည်နယ်တိုင်းအဆင့်နဲ့နိုင်ငံတော်အဆင့်ကော်မတီတွေကိုအသီးသီးဖွဲ့စည်းဆောင်ရွက်ဖို့နဲ့မတန်ဆွမ်းသူတွေအတွက်စင်တာတစ်ခုပါဖွင့်လှစ်ဖို့ပါဝင်ကြောင်းမြန်မာကိုယ်စားလှယ်တွေတင်သွင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုလိတ်ကျွန်းလူသတ်မှုဘက်ကိုအလှည့်ပေးပါဦးမယ်။ထိုင်းနိုင်ငံကလိတ်ကျွန်းလူသတ်မှုမှာမြန်မာလူငယ်နှစ်ဦးအပေါ်တည်တံစီရင်ချက်ကိုထပ်ပြီးတော့အတည်ပြုလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းကပြောလိုက်ပါတယ်။ဒီအမှုစစ်ဆေးစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီအမှုကိုအနိကတ်စောင့်ကြည့်ခဲ့သူတွေကလည်းသုံးသပ်ထားပါတယ်အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါရှင
်ကိုတော်အပန်းဖြေစကန်းရှိရာလေကျွန်းလူသတ်မှုနဲ့ပတ်သက်လို့တည်ထံပေးခံရတဲ့မြန်မာရွှေပြောင်းလူသမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံလွှာကိုထိုင်းတရားလွှတ်တော်ချုပ်ကညှင်းဆို့လိုက်ပြီးဩဂုတ်လ29ရက်နေ့မှာတည်ထံအမိန့်ပြန်လည်ချမှတ်လိုက်ပါတယ်ထိုင်းတရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူအခွင့်အရေးရှေ့နေများအသင်းရဲ့ဒါရိုက်တာနေသာတီရီဘတ်မန်ကပြောပါတယ
် We make very clear from the beginning that the defendant both of them do not understand their rights at the time that they make an confession
ဒီလူငယ်နှစ်ဦးစလုံးကသူတို့ဘာအခွင့်အရေးတွေရနိုင်တယ်ဆိုတာကိုတော့မသိခဲ့ကြဘူးဆိုတာကျမတို့အစတွေကရှင်းရှင်းလင်းလင်းပြောခဲ့ပါတယ်လူတက်မှုကိုဝန်ခံလိုက်ချိန်မှာရှေ့နေတွေနဲ့တိုင်ပင်ခဲ့တာမျိုးမရှိသလိုဒီလိုဝန်ခံမိလို့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုလည်းသူတို့မသိကြပါဘူးစကားပြန်လှုပ်ပေးမဲ့သူတော်မရှိခဲ့တာပါဆိုတော့မျက်မြင်သက်သေတဲ့ဦးဖြစ်သူတို့ထွက်ဆိုခဲ့တဲ့အချက်လက်တွေနဲ့ပဲသူတို့အပေါ်တရားစွဲဆိုလိုက်တာဖြစ်တဲ့အတွက်ဒီအချက်တွေကိုတုံးကြီးသူတို့အပေါ်ပြစ်ဒဏ်ဆင်းချက်ချတာဟာတရားရေးဆိုင်ရာပြဿနာတစ်ခုဖြစ်နေပါတယ
်နေသာသီရိဟာတရားချခံတရားရတဲ့ကိုဝင်းစော်ထွန်းကိုဇော်လင်းတို့ရဲ့အမှုလိုက်ရှိနေလည်းဖြစ်ပါတယ်ဒီလိတ်ကျွန်းမှုကိုကြည့်ရင်စစ်စစ်နေစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီမှုကိုအနိကစောင့်ကြည့်နေတဲ့ဂျာမနီနိုင်ငံကထိုင်းမြန်မာရေးလေ့လာသူဆိုင်ဝမ်ဆိုင်ကထောက်ပြပါတယ
်ဒီ DNA ကိုရယူပုံစစ်ဆေးပုံတွေကတော့လုံးဝဥစားထန်ကတိုင်းမကြောက်ဘူးပေါ့မမှန်ကန်ဘူးပေါ့နော်နောက်တစ်ချက်ကအမှုကတကယ်တော့ဒီကောင်လေးကြီးကျွလွန်တာမဟုတ်ဘူးဆိုပြီးတော့အရင်တော့တနေ့နေထွက်တယ်လေအဲ့ကော်တောင်လို့နေတဲ့ကျွမရှိတဲ့အနာဆက်ကြီးတဲ့မာဖီးယားလိုလူတယောက်ရဲ့အားနဲ့ပေါင်းပါကျွလွန်တာဆိုပြီးအဲ့ဒီတနေ့နေတော့တက်လာဘူးလေဆိုတော့အဲ့ဒီအချက်နဲ့ချက်နဲ့ကြည်ကျင်အားဖြင့်တို့မှခိုင်လုံတဲ့တာလကမရှိဘူးလို့ယူရီးယားသတင်းစာတွေမှာလည်းဒီလိုရေးတယ်ကျွန်တော်ဖတ်ဘူးလေဆိုတော့တို့ကစုကြည်အဲ့ဒီနေရာကိုအဲ့လိုတိမ်မိတ်ချတယ်လို့ကျွန်တော်ကထင်တယ
်အခုဆိုရင်အမှုအတွက်နောက်ဆုံးမျှော်လင့်ချက်အဖြစ်ထိုင်းပြည်မင်းမြတ်ထံအတနာခံလွှာတင်ဖို့တဆင့်သာကြံတော့တာပါထိုင်းပြည်ကသာစဉ်းစားပေးမယ်ဆိုရင်တည်တံကနေတသက်ကျွန်းနှစ်ရှည်ထောင်နှံအဖြစ်ပြောင်းလဲလာနိုင်တယ်လို့ထောင်တွင်းစည်းကမ်းလိုက်နာမှုကောင်းမွန်တယ်ဆိုရင်ထောင်နှံတွေထပ်လျှော့လာနိုင်ပြီး ဘရင်မွေးနေ့လို့အခါမျိုးမှာလဲထပ်ပြီးရော့လာနိုင်တယ်လို့ထိုင်းသတင်းစာတွေကရေးပါတယ်မြန်မာလူငယ်တို့ဦးပြစ်တန်ရှော့ပေါ့ပြီးပြန်လွတ်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားတွေရောမြန်မာအစိုးရကပါကြိုးပမ်းအားထုတ်သင့်တယ်လို့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေလာတဲ့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်အခုကယူကန်ဆင်ပြီးသွားပြီဆိုတဲ့အခါကျတော့ဒီထိုင်းဘရင်နဲ့ပဲဆိုင်တာပေါ့နော်အဲ့မှာပြောနေကြပုံကတော့အစိုးရကနေပြီးတော့ဝင်ပြီးပြောတယ်ဆိုလို့ရှိရင်တော့ပိုပြီးတော့စဉ်းစားပြီးကောင်းပြီးနိုင်တယ်ပေါ့အဲ့ဒါဆိုတော့ကိုအလေးသာတာပေါ့နောက်တစ်ခုကတော့ကျွန်တော်အနေနဲ့မြင်တာတော့ဒီမြန်မာပြည်သူတွေနဲ့ပေါ့လေလက်မှတ်ရေးထိုးစုပေါင်းကောက်ပြီးတော့မှလူများများထောက်ခံတဲ့လက်မှတ်ထိုးတဲ့ဥပစာလေးတစ်ခုအဲ့ဒါလေးလုပ်နိုင်ကောင်းတယ်အဲ့လိုလုပ်ကြခြင်းလဲဆိုတော့အခုလောလောဆယ်ရှိတဲ့ time ပြင်ကကျွန်တော်တို့ဗမာလူမျိုးတွေပုံမှာသိပြီးတော့စာနာတနာစိတ်သိရှိလာတဲ့ပုံမျိုးမရှိဘူးလို့တော့ကြားဘူးတယ
်ဗီတိဇာလူငယ်တွေဖြစ်တဲ့ဟန်နာဝေသရိတ်နဲ့ဒေးဗစ်မီလာတို့နှစ်ဦး2014စက်တင်ဘာလတည်းအသက်ခံရပြီးနှစ်ပတ်အကြာမှာကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုဖမ်းဆီးပြီးလူသက်မတိန်လူရဲ့စတဲ့အမှုခုနှစ်မှုနဲ့တရားစွဲက2015နှစ်ကုန်ပိုင်းထိုင်းကော့စမီတရားရုံးကအမြင့်ဆုံးတည်ရန်ချမှတ်ခဲ့ပါရခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုတော့ကုတူပလောင်ဒုက္ခသည်စခန်းကစိတ်တန်ရာကုစားရေးအစီအစဉ်ကိုလည်းကြည့်ကြရအောင်ပါ။2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအထူးသဖြင့်ကလေးငယ်တွေနဲ့လူကြီးတွေဟာစိတ်တန်ရာတွေရခဲ့ကြပြီးဒါဟာဒုက္ခသည်စခန်းတွေမှာကုစားနိုင်ဖို့ခက်ခဲပါတယ်။ဒုက္ခသည်အားလုံးရဲ့56ရာခိုင်နှုန်းဟာကလေးတွေဖြစ်ကြပါတယ်။ VOA သတင်းတောက် Steve Sandford က Causes Bazaar ကနေပြီးတော့သတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်ပါရှင်။ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကုတူပလောင်ကကျမရေးစခန်းမှာပျော်ပါစော့ကစားနေတဲ့ကလေးတွေရဲ့ရည်တံတွေကိုကြည်နူးဝယ်ကြကြရမှာပါ။ဒီရည်တံတွေရဲ့နောက်ွယ်မှာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့အတွက်ဖြစ်လာတဲ့စိတ်ဒဏ်ရာတွေများလှပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အစည်း UNHCR စိတ်ပညာရှင်မာမူဒာကတော့စိတ်တန်ရာတွေအကြောင်းကိုအခုလိုရှင်းပြပါတယ
် At the beginning it was like they couldn't speak because they had this horrific story and also this trouble from
သူတို့တွေမြန်မာပြည်ကနေတတုပ်ပြီးတတုပ်ရောက်လာခြင်းတုန်းကကြုံခဲ့ရတဲ့ပြဿနာတွေကြမ်းတမ်းတဲ့အတွေ့အကြုံတွေကြောင့်စခန်းကိုရောက်ရောက်ချင်းမှာစကားမပြောနိုင်ဖြစ်ကြရပါတယ်တပြေးပြေးမှအသားကျလာပြီးတော့ခန္ဓာရည်စိတ်ဆွမ်းအားပြန်လည်တည်ဆောက်နိုင်ဖို့ကြိုးစားကြရတာပ
ါအခုအစီအစဉ်တစ်မှာကလေးတငယ်အချင်းချင်းအပြန်အလှန်ဖေးမှကူညီတဲ့အစီအစဉ်ပါဝင်ပါတယ်ကလေးတွေကိုယ်စိတ်ထဲမှာခံစားနေရတာကိုသူတို့အချင်းချင်းရင်ဖွင့်နိုင်ဖို့အတွက်ရည်ရွယ်ထားပါတယ်တရိတ်ဆန်လေးတွေလိုအတူယူရတဲ့ကစားနည်းလိုမျိုးနဲ့တယောက်နဲ့တယောက်နွေနွေထွေထွေစတင်မိတ်ဆက်ကြတော့အများနဲ့စကားပြောရမှကြောက်တဲ့စိတ်ပူတတ်တဲ့ကလေးတွေအတွက်လည်းအဆင်ပြေစေပါတယ်။ဒုက္ခသည်စခန်းကရိုဟင်ဂျာကလေးငယ်တစ်ယောက်ဖြစ်တဲ့ Janet Arak ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ We come to study here and leaders train us with messages. First we have to make ourselves comfortable.
ဒီကိုစတင်မှုရောက်လာတာပါ။အဖွဲ့ခေါင်းဆောင်တွေကအချက်၃ချက်ကိုလေ့ကျင့်ပေးပါတယ်။နံပါတ်၁ကကိုကိုကိုနေသာအောင်နေရပြီးစိတ်ဓာတ်မကျအောင်ကြိုးစားရပါတယ်။ဒုတိယချက်ကတော့စိတ်ဆင်းရဲစရာတစ်ခုရှိနေတယ်ဆိုရင်လူကြီးတွေကိုပြောပြီးရင်ဖွင့်ရမှာပါ။တတိယအချက်ကတော့အကူအညီလိုရင်ရှက်မနေပဲမတွတ်မဆုတ်အကူအညီတောင်းရပါမယ်။အားလုံးဟာအသွေးအသားနဲ့လူသားတွေပဲဖြစ်ကြတော့ဖေးမမှုလိုပါတယ်။စိတ်ထဲမျိုးသိမ့်မထားပါနဲ့ရင်ဖွင့်ပြောလိုက်ပါ။
လူကြီးတွေအနေနဲ့ကလေးတွေကိုအော်ဟစ်ကျိန်းမောင်းတာမျိုးမလုပ်မိစေဖို့အရေးကြီးတယ်လို့အသက်73နှစ်အရွယ်မူဟာမက်ရာရှယ်ကပြောပါတယ
်။ I want to speak to the adults and tell them not to speak.
ကလေးတွေကိုကြမ်းကြမ်းတမ်းတမ်းမပြောဖို့လူကြီးတွေကိုမြစ်တာရက်ခံကြပါတယ်။ကလေးတွေကိုအော်လိုက်ရင်စိတ်ထိခိုက်သွားနိုင်တော့တေချာချင့်ချိန်ပြီးမှပြောစေကြပါတယ်
။ပြန်လည်ကုစားတဲ့အစီအစဉ်တွေကိုဥဆောင်ဖို့အရွေးခံရတဲ့ရိုဟင်ဂျာဆယ်ကျော်တပ်တွေဟာအတိတ်ကအဖြစ်အပျက်တွေကိုပဲတွေးမနေတော့ပဲနေ့စဉ်အခက်အခဲတွေကိုပြေလည်အောင်ဖြေရှင်းဖို့ပဲအာရုံစိုက်လာကြပါတယ်။အစီအစဉ်ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ Saifu Islam ကသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ
်။ Many children have mental health issues. They can't eat.
ကလေးတော်များဟာမစားနိုင်မအိပ်နိုင်ကြပါဘူး။တချို့ကလေးငယ်တွေဟာမိဘတွေမောင်နှမတွေအသက်ခံရတာကိုကြုံခဲ့ရပြီးစိတ်ဒဏ်ရာရနေကြတာပါ
။ရိုဟင်ဂျာမျိုးဆက်သစ်လူငယ်တွေအနေနဲ့နေသားကြလာအောင်စူးစမ်းလာတာနဲ့အမျှအကူအညီပေးရေးအဖွဲ့တွေကလည်းစိတ်ကျန်းမာရေးပြဿနာကိုနားလည်မှုတိုးလာအောင်ပညာပေးနေကြပြီးလက်ရှိမှာရောအနာဂတ်မှာပါစိတ်ပိုင်းဆိုင်ရာတွေတိုးတက်မှုရှိလာအောင်ကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်။
VOA ရဲ့တောက်ကြနေမနေ့ခင်စီစဉ်တွင်နားဆင်နေရတာဖြစ်ပါတယ်ရှင်။ခုအိန္ဒိယနိုင်ငံမှာနိုင်ငံသားစီရင်ကောက်ယူမှုကြောင့်နိုင်ငံမဲ့သူတွေတန်းနဲ့ချီလာနိုင်တဲ့အကြောင်းပြောပြပေးပါမယ်။အိန္ဒိယအရှိမြောက်ပိုင်းအာတန်ပြည်နယ်တွင်တရားမဝင်ဝင်ရောက်နေထိုင်သူတိုက်ဖျက်ရေးစီမံကိန်းအရအိန္ဒိယအစိုးရကမှတ်ပုံတင်ထားတဲ့နိုင်ငံသားစီရင်ကိုစနေနေ့မှာထုတ်ပြန်မှာပါ။အာတန်ပြည်နယ်တွင်နေထိုင်သူ၄သန်းလောက်ဟာနိုင်ငံမဲ့ဘဝတွေကိုရောက်ရမယ်အန်ဒီရဲ့ကန့်ကြမ်းမှုကိုရင်ဆိုင်နေရတာဖြစ်ပါတယ်။ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းပြောပြမှာပါရှင်။
အိန္ဒိယပြည်နယ်အရှေ့မြောက်ပိုင်းအာတန်ပြည်နယ်အတွင်းဆက်စုနှစ်နဲ့ချီနေထိုင်ခဲ့သူလူပေါင်း၄သန်းကျော်ဟာအိန္ဒိယအစိုးရကစနေနေ့မှာထုတ်ပြန်မဲ့နိုင်ငံသားစီရင်နဲ့မပါဝင်ဘဲခြံထားခံရမယ့်အရေးကိုစိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်ခဲ့တဲ့တင်ကြိုစီရင်နဲ့မပါဝင်တဲ့တိမ့်ချီတဲ့လူတွေအဖို့တော့ထိန်းသိမ်းရေးစခန်းတွေမှာစုပြုံနေကြရမလား။နိုင်ငံမဲ့ဘဝကိုရောက်သွားတော့မလား။သူတို့ရဲ့မဲပေးခွင့်အခွင့်အရေးတွေရုပ်သိမ်းခံရမလားဆိုပြီးစိုးရိမ်ပူပန်နေကြရပါတယ်။လူတွေရဲ့စိတ်တွေကနာမငြိမ်ဖြစ်နေရတာနဲ့ပတ်သက်လို့အိန္ဒိယလူခွေရဲ့အဖွဲ့တစ်ခုကအာတန်လူမျိုးတုတေသည်ဆန်ဂျွိုင်းဟာဇာရီကာကအခုလိုပြောပါတယ
် People are going around with their shall I say the bundles of hope wrapped in plastic
ညှလင်းချက်တွေတနင်းတပိုးသေဘူးလို့နိုင်ငံသားဖြစ်ရေးကြားနာချက်တွေကိုနားထောင်ရင်းမှတ်ပုံတင်စင်ရင်တဲ့ပါနိုင်ဖို့လူတွေတန်းစီစောင့်နေကြတယ်လေ
နိုင်ငံသားစီစီရေးလုပ်ငန်းစဉ်ဟာဝန်ကြီးချုပ်နာရင်ဒရာမိုဒီအစိုးရအာဏာမရခင်ကတည်းကဗဟိုတရားရုံးချုပ်ကဆုံးဖြတ်ထားခဲ့တာပါလက်ရှိဝန်ကြီးချုပ်မိုဒီရဲ့ Hindu အမျိုးသားရေးအစိုးရကလည်းဒီလုပ်ငန်းစဉ်ကိုဆက်လက်အားပေးထောက်ခံနေပါတယ်။တကယ်တော့အာတန်ပြည်နယ်ဟာမွတ်စလင်အများစုဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့ဝင်ရောက်လာသူတွေကိုစန့်ကျင်ကန့်ကွက်တဲ့နိုင်ငံသားစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့အကြမ်းတဲတွေ့နေတဲ့ပြည်နယ်ဖြစ်ပါတယ်။စီရပြည်ပညာမဲ့ကျသူတွေအများစုနေထိုင်တဲ့လူရေ33သန်းရှိတဲ့အာတန်ပြည်နယ်သားတွေအနေနဲ့1980ခုနှစ်မတ်လဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးမရခဲ့တဲ့ကတည်းကသူတို့ရဲ့မိဘဘိုးဘွားတွေအာတန်ပြည်နယ်ထဲနေထိုင်ခဲ့မှုတွေဆိုတဲ့တသက်ကံအထောက်အထားဆောင်ရွက်စာတမ်းတွေပြသဖို့တောင်းဆိုတာခံရပါတယ်။အထောက်အထားဆောင်ရွက်စာတမ်းပြသဖို့ခက်ခဲတဲ့အကြောင်းကိုအကြီးတန်းရှိနေလဲဖြစ်လူခွေရေးဥပဒေကွန်ရဲ့အဖွဲ့ကိုတည်ထောင်သူလဲဖြစ်တဲ့ Colin Gonsalves ကအခုလိုပြောပါတယ
်။ Can you imagine working class people like Richard Pulis keeping with them?
လန်ချာဆွေးတဲ့လူတွေလူစိုက်ကားသမားတွေလူခြေကန်လူတန်းစားတွေကလွန်ခဲ့တဲ့250လောက်ကတသက်ကံထောက်တာဆော်ဆရတွေပြနိုင်မပြနိုင်ခင်ဗျစဉ်းစားကြည့်စမ်းပါဒါဆင်းရဲတဲ့သူတွေပေါ့မယုံကြည်နိုင်လောက်အောင်မတရားလို့ဟာကြတဲ့ဖြစ်စဉ်ကြီးတစ်ခုပါပဲအခုခင်ဗျအနှစ်50လောက်ဒီမှနေပြီးဒီလိုမေးခွန်းတွေအမေခံရလိမ့်မယ်လို့ဘယ်လိုတွေးမိမှာလဲကလေးတွေတချို့ကမီးတွေထိတော်မရနေကြပြီးတော့မှရုပ်ရည်ကြီးခင်ဗျအိန္ဒိယလူမျိုးဆိုတာတသက်ပြဖို့အမေခံရတော့တာပဲ
အိန္ဒိယကဆင်းရဲတဲ့လေစားကြာပန်းအလုပ်သမားတွေဟာပုံမှန်ဘန်းအကောင့်စည်ရင်းမရှိသလိုအချမ်းမြေပိုင်ဆိုင်မှုလည်းမရှိကြပါဘူး။စည်ရသားတော်တော်များများကတော့ခြံတွေပေါင်းတရိတ်ဆန်တွေကိုရောင်းပြီးငွေပေါ်အောင်လှုပ်လို့သူတို့အိန္ဒိယနယ်ဘွားဖြစ်ပါတယ်ဆိုတာတသက်ပြဖို့စ조사နေရတယ်လို့လည်းဆိုပါရစေ။တောင်းချီတဲ့လူတွေရဲ့ကံကြမ္မာမရေရာတာနဲ့အမျှဒီမှတ်ပုံတွေစည်ရင်းနဲ့မပါဝင်သူတွေရဲ့အနာဂတ်အရေးဘယ်လိုရှိမလဲဆိုတာကိုလည်းဆန်ဂျွိုင်းဟာဇာရီကာကထောက်ပြခဲ့
ပါတယ်။The question remains what happened afterwards. What happened afterwards? I don't think governments have addressed that issue very.
ဒါဆိုဒါပြီးပါဆက်ဖြစ်မလဲ။အစိုးရအနေနဲ့သကလုံးလှလှပပတွေတုံးနေတာကလွဲလို့အဲ့ဒီစည်ရင်းတွေကနေကြံရစ်ခဲ့မဲ့လူတွေကိစ္စကိုရှင်းရှင်းလင်းလင်းဖြေရှင်းပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး
။နိုင်ငံတွင်းကနေနှင်ထုတ်ရေးကတော့ရွေးစရာလမ်းတစ်ခုမဟုတ်ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားစစ်စီရေးကိစ္စဟာအိန္ဒိယပြည်တွင်းရေးကိစ္စဖြစ်တယ်လို့ပြောပါရတယ်။အခုချိန်မှာတော့အားလုံးကစနေနေ့မှာထုတ်ပြန်မဲ့အာတန်ပြည်နယ်ရဲ့နိုင်ငံသားမှတ်ပုံတင်စည်ရင်းမှာမပါဘဲကြံရစ်ခဲ့မဲ့လူတွေရဲ့အကန့်အကျမအပေါ်အာရုံစိုက်နေကြပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့နိုင်ငံမဲ့အရေးအတွက်အမြောက်အများတူလာပွဲရှိတယ်လို့တွဆထားကြကြောင်းပါခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာနဲ့ VOA Burmese News ကနေပြီးတော့ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ Indian အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာနိုင်ပြီးအရေးပြား၄ဘက်နာရဲ့လက္ခဏာရပ်တွေနဲ့ပတ်သက်လို့သိကြရမယ့်ကျန်းမာရေးကဏ္ဍကတော့
ရောင်နေပြပို့ပြီးတော့မှစစ်စံတစ်ခုတည်းပုံများသွားတယ်။ဒီပြားနဲ့မကဘူးအထင်ကတစ်ခုခုပါလာတယ်ပေါ့နော်။စီစစ်စစ်လက်တော့စီစဉ်မှာတာဂက်တွေပါနေတယ်လို့ဆောင်လို့ရှိ
တယ်။အရေးပြားလေးဘက်နာအကြောင်းအပိုင်းနှစ်ကိုတမအထုကုတမတော်ဒေါက်တာချစ်စိုးရဲ့ပြောပြချက်တွေနဲ့အတူနားဆင်ရမှာပါ။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီအစီအစဉ်တွေကမှအခုအရင်ဆုံး American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ရပါမယ်။ဒေါ်လှလတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
်။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက Achilles Achilles ကတော့လူနာမည် Heel heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည်ပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာရီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန္တာရီပါ။ဒါကြောင့်လူတူဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာနာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တကွတော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူဦးရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။American style mannequin English သင်ခန်းစာတွေကိုဒေါ်လာလာတန်းစီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ရဲ့ English စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်မှာသွားပြီးတော့နားဆင်လေ့လာနိုင်ကြပါရဲ့ရှင်။အခုကျမရေးကဏ္ဍကိုဆက်ပြီးတော့နားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အရေးပြား၄ဘက်နာအပိုင်းနှစ်အကြောင်းကိုသိကြရမှာပါ။ အရေးပြားလေးဘက်နာယောဂါကိုအချိန်မီမကုသဘူးဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲဝေဒနာတွေအပြင်သေဆုံးတဲ့အထိဖြစ်နိုင်ပါတယ်။ဒါကြောင့်အရေးပြားလေးဘက်နာကုရုံးနဲ့တကွအချိန်မီမကုနိုင်ရင်ခံစားနိုင်ရင်ရတဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကင်တွယ်ပုံနည်းစနစ်တွေကိုအယုအကြောအစစ်အထုကုနဲ့ဆေးတက္ကသိုလ်၁ဆေးပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲရိုးကျော်စစ်တူခုဆရာဝန်ကြီးနဲ့ပမခတော်တာချစ်စုံညာဗရေပြားလေးပဏာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ခါကပြောခဲ့တဲ့နေရာမှာဘာကြောင့်ဖြစ်ရတာနဲ့ဘလို့စသိနိုင်တဲ့လက္ခဏာတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရဲ့ဒီကုသမှုအကြောင်းနဲ့ကုသမှုနောက်ကျလို့ရှိရင်ဒီဖြစ်နိုင်တဲ့နောက်ဆက်တွဲတွေနောက်ကာကွယ်နိုင်တဲ့အနေအထားတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ကုသမှုအနေအထားကိုစပြီးတော့ပြောပြပေးပါလားဆရာ
သူက30ခွဲထားရပါတော့စစ်ကလေးတွေကြိုက်တယ်ရေပြားမှာအကွက်ကလေးတွေကကွယ်နှစ်ကွယ်ပဲမျက်နှာလောက်ပဲပေါ်တယ်ဆိုရင်တော့ပထမအဆင့်ပေါ့ဒါဆိုရင်တိတ်ပြီးတော့မရောက်တဲ့အဆင့်ယောဂတိတ်မပြင်းတဲ့အဆင့်ဆိုရင်တောက်စီငှက်ဖျားလေးလိုသူစီများတာပေါ့လေဟိုက်ဒရောက်ဆီကလိုရိုကွင်းဆိုတာအဲ့ဒါလည်းကုတာပေါ့အဲ့ဒီနေပြီးတော့မှရောင်ရည်ကပို့ပြီးတော့မှစစ်စံတစ်ခုတည်းပို့များသွားတယ်ရေပြားလည်းမကဘူးအထင်ကတစ်ခုခုပါလာတယ်ပေါ့နော်ဖြည့်စစ်စစ်လည်းတော့စီးတယ်မှတာဂက်တွေပါနေတယ်လို့ဒါမှမဟုတ်ရင်လည်းနှလုံးကနည်းနည်းလေးခုန်မြန်တယ်လို့အဲဒီအောင်ရိုးလေးနည်းနည်းလေးပါသွားမျိုးလုံးလေးဆောင်းသွားတာမျိုးလိုလက်ကလေးရထုံတာမျိုးကြောင့်ဒီပြိုင်းမှာတော့ကိုရင်းငါကြီးတစ်ခုစားကြည့်ပြီဆိုရင်တော့အဆင့်နှစ်ဖြစ်တာဆင်းနှစ်ဖြစ်လာပြီလို့ရှိရင်အိမ်ခက်ဖျားသေးတဲ့ပူပြင်းတဲ့ဆီပေါ့ကင်စာဆီလို့လည်းလွယ်လို့ခေါ်ကြတာပေါ့ဟောလဲဆိုဒီမီတူဆက်စိတ်တူဆက်ကလိုဖော့စ်မိုက်တူဆိုတာကြီးကရှင်ကကင်စာမှမှထုံကြတာအခုကျတော့လေဒီလေးဘက်နာလေးကလည်းခုခံတတ်ကြောင်းနေလို့ဒါကြောင့်တွေးပြူလေးကိုထိနေတဲ့အနေနဲ့ကင်စာဆီလေးကိုခါပြီးတော့တုံးတာသောသုံးရဲ့ပမာဏကလည်းပွားပါတယ်ကင်စာမှာတော့အများကြီးသုံးတာပေါ့ဒီရိုးရိုးချစ်ယောဂမှာတော့သိပြီကိုထိနိုင်ုံလေးပဲသို့တို့ဆိုခေါ်တာပေါ့လေဆေးကိုချိန်စားပြီးတော့သုံးရတယ်အနေနဲ့ဟုတ်
ကဲ့ဆရာအဲ့တော့ဒီတတိယအဆင့်အတွက်ဆိုလို့ရှိရင်နော
်တတိယအဆင့်ရောက်လာတယ်ဆိုတဲ့အခါကျတော့ဒီရောင်ရမ်းမှုတွေကတိတ်များလာတယ်ဥရင်းငါကြီးကဖြီးုံနေမကဘူးပျက်စီးသွားတယ်ပေါ့ဥမာတောက်ကကတော်တော်လေးကိုပျက်စီးသွားပြီဒါတကယ်လို့လေအုံနောက်ကိုထိတဲ့ဆိုတာကမျိုးလုံးလေးနည်းနည်းမေးုံနေမကတော့ဘူးတတိလစ်သွားတယ်စကားကြီးခုပြောတည်ပြောဖြစ်လာတယ်အဲ့ဒီဝေဥပြံလို့တက်တဲ့အဖြစ်ဖြစ်တယ်။အမျိုးအစင်းတွေရောက်လာပြီဆိုလို့ရှိရင်တော့အဆင့်၃။အဆင့်၃ဆိုလို့ရှိရင်သူ့ကိုဆေးသွင်းပြီးကိုယ်ရတဲ့အဆင့်ရောက်တယ်။ထူးစီလို့ရမယ်ဆေးုံတင်ရတာပေါ့နော်။ဘယ်ကပြောတဲ့ setting for site ကိုထူးစီနေလဲထူးတယ်။နောက် plenty slow ဆိုတဲ့ဆေးကိုပုံမှန်အပြင်တစ်လုံးလောက်မှာ5 million ကျော်လောက်ပါလား။အဲ့တော့ဆေးုံတင်ပြီဆိုလို့ရှိရင်အဲ့ဒါ 1000 million ပါလို့ခေါ်တာပေါ့။အလုံး100ကျားလောက်ကိုဒီခါကျဲ plan နဲ့ပြုတ်ပြီးတော့ထည
့်ရတာလို့ရှိ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုအချိန်မီမကုသနိုင်ရင်တစ်ဆင့်တစ်ဆင့်တက်သွားမယ်တဘောရှိတာပါဆရာနော်
။ဟုတ်ပါရဲ့။ဒီကဲလို့အဆင့်300ရောက်ပြီဆိုလို့ရှိရင် CU လည်းတခါလေကျတော့လည်းသူကအဲမှာသာချိန်ပြီးတော့ဖြစ်နေတာ။ဖြစ်ရကြည့်လို့အကောင်းလို့ပဲ။ CCG လည်းကြောက်မှာသာ CG မှာတားတဲ့ဒီ UC မှုကအများကြီးတွေ့ရတယ်။အဲ့လိုပဲတခါလေကျအပြင်းကြည့်တော့ကောင်းတယ်။သွေးဖောက်ကြည့်လိုက်တော့မှသွေးထဲမှာသွေးပြူတွေရောသွေးတိတ်တဲ့ဓာတ်တွေရောနည်းနေတာတွေ့ရတယ်။အဲ့ကမှာတတိမထားမိပဲထားလို့ရှိရင်အဆင့်သုံးသမားတွေက6လဆိုရင်လူတရာမှာ60လောက်ပါပေးတာများတယ်။ဒါကြောင့်ငယ်ငယ်လေးပဲပူပဲကောင်းပြီးနောက်6လရဲ့တော့မတွေ့ရတော့ဘူးဆိုရဲဒီပဲနားစားရတယ်။အဲဒီကြုံရတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာတခြားနောက်ဆက်တွဲတွေရောအချိန်မီမခုသားနိုင
်ဘူး။ခုနကပြောလူတရာမှာ60လောက်ပါတော့ဆုံးပါသွားတာပေါ့နော်။အဲမဆုံးပါပဲကြံရခဲ့တဲ့လူတွေထဲမှာလည်းတဝက်လောက်ကကြတော့အဲ့ဒီခိလိုက်တဲ့အင်္ကာတွေကလုံးမလုံးတော့ပဲနဲ့အသက်တော်ရှင်နေတဲ့ခါကျတော့သူလေးဖြတ်ပြီးတော့တချမ်းသေးကြီးနဲ့လမ်းလျှောက်လို့ရတော့သူကျဲကျက်ဝက်ကပြည့်သွားတဲ့ခါကျတော့သူကတလုံးတော့ကက်ကိုဆက်နေစီးနေရတယ်။အဲတချို့ကျတဲ့အဆိုင်လမ်းကြောင်းထိတဲ့ခါမှာဦးကိုတပိုင်းတော့ဖြတ်ထုတ်တယ်။တလုံးသူမှဝင်းပြည့်တယ်အပေါက်ကြီးတဲ့နေရာလို့သူ့ရဲ့ထိခိုက်မှုကတော်လေးပြင်းထန်တာပေါ့နော်။အဲနောက်တစ်ခါကျတော့ကုလားလိုက်လို့ရှိရင်လူတရာမှကြာလို့မရှိပါဘူး။ယောဂပြင်းတဲ့နေရာကြောင့်အဆင့်၄လောက်မှကုရင်တော့ရှင်းတာပေါ့နော်။အဆင့်၄လောက်မှကုလိုက်လို့ရှိရင်လည်းတရားမှ80လောက်ပဲရှင်းတယ်။အဆင့်၃လောက်ကျမှကုပြီလို့ရှိရင်တော့အကူတရားမှ60လောက်ပြီကနေ30လောက်ပဲသေးတယ်ဒီတစ်ဝက်လောက်ပဲလျှော့ရပါမယ်။တစ်ခါတည်းတော့အဆင့်၃လောက်ရောက်ပြီဆိုရင်ကင်စာလေးလိုမျိုးစီလိုကင်စာမပေးတဲ့ dose တိုင်းပဲဒါလည်းပြင်းပြင်းထန်ထန်ပေးရတာပဲ။ဒီဆေးတွေဆိုယူကယောဂပိုးတွေဝင်တတ်တယ်။သူကအရင်ကြတာအဲ့ဒီမှာတန်တန်ချင်းချင်းမနေနိုင်ဘူးစားတော့တရားလေညစ်ပတ်တယ်လမ်းပြရစားတော့ပြစားရဆိုရင်ဘာတမန်လူနဲ့မတူဘူးခရေကျဲကျိုးရမှာလူပဲနည်းနည်းလေးစားမှရတယ်ဝင်ပြစ်သွားတယ်နည်းနည်းယူဆွေးနေရသွားတယ်အဆုံအောင်ပိုးဝယ်ဖြားတယ်လမ်းမကားစီးသွားရင်လည်းဘက်ကားပေါ်မှာတယောက်ဆောင်ဆုံးနေတော့ TV ကူသွားတယ်ကူရရန်ခက်တယ်ပေါ့နော်အဲ infection လို့ခေါ်ပေါ့ရောဂါပိုးမျိုးမျိုးဝင်ပြီးတော့ဒုက္ခရောက်တာလည်းရှိတယ်နောက်ဒီစီးတွေတောက်တဲ့အခါကျတော့ plenty လုံးစီးတောက်ပြီဆိုလို့ရှိရင်အယိုးတွေကိုလည်းပွားတယ်ဒီစီးသုံးလတစ်ချောပြီးတောက်ပြီဆိုရင်ယူရီကကျိုးတယ်ဒါကြောင့်
ောင်းဒီ20စလုံးဆွဲစီပြေးပြီဆိုလို့ရှိရင်အယူမအောင်လို့ပြန်ပြီးတော့ကယ်လ်ဆီယမ်မျိုးဗိုက်တာမင် D လို့လိုအပ်လို့ရှိရင်အယူမစီတွဲပြီးတော့ပေးရတာရှိတယ်။ဒီဖက်ကကျတော့သူကဖြစ်တာကလည်း main clinic မှာပို့ဖြစ်တယ်။ဒုတိယမှာ60 90 main clinic ရှိတယ်။အဲ main clinic မှာမှလည်းဒီသွေးဆူတဲ့ရွယ်ပေါ့။ကိုယ်ဝင်ဆောင်နေတဲ့ရွယ်ဒီ20နဲ့40ကျားဖြစ်တာများ။အဲ့ဆိုတော့ယောဂဖြစ်လို့ဆရာကသီးသီးပြေးလိုက်ပြီဆိုရင်အဲ့ဒီဆေးကကလေးတွေကိုခိကိုက်စေတယ်။အဲ့ဒါကလူကနားမဆောင်မင်းတယ်ဆိုတာကိုဝင်ယူလိုက်မိတယ်ဆိုလို့ရှိရင်အဲ့ကလေးကခါကျအာရုံဝဲလာတယ်ရွက်မပါလာတယ်လေပြောတာရှိတယ်။အမှုကြီးကကလေးပြတ်ကျသွားတယ်လည်းရှိတာပေါ့နော်။အဲကြောင့်ဒီဆေးတွေသောက်ပြီဆိုရင်ခဏလေးတော့ဒီတစ်နှစ်လောက်တော့မသားလေးတွေထိုးကြပါ။
ဟုတ်ကဲ့ဆရာဒီကာကွယ်နေတဲ့အနေထားရော
NCD ကာကွယ်ရေးပေါ့။ကုသနေတဲ့ယောဂများကာကွယ်ရေးဒီလိုနဲ့ဆက်မှာတော့အဲ့ဒီကာကွယ်မှုဉာဏ်တွေကရိုးရိုးစေယောဂတွေကာကွယ်ပါတယ်။ကိုယ်လေးလျှာမှုမှမလုပ်မယ်အစားတော့ခန္ဓာကိုယ်ဝိခုထင်းအောင်စားမယ်ရက်ကိုဖြတ်မယ်စိတ်ကိုလည်းဖြတ်မယ်အစားတော့မှဓမ္မိတ်နဲ့ညီရတဲ့ဟာတွေစားမယ်ဆိုလို့ရှိရင်တစ်ပွဲလောက်ဇောသွားတာပေါ့လေအခက်ခါကျတော့သူကမိသားစုဗီဇာလည်းပါတယ်ဆိုချောင်းမိသားစုဝင်တူဖြစ်ပြီဆိုလို့ရှိရင်ဂျန်နဲ့မိသားစုဝင်ဆိုတာကသားသမီးလေးခန္ဓာမာလေးပေါ့လေသူကဘာတွေ့သိကြည့်လို့တွေ့တဲ့မှာဒီတက်တွေပေါ်နေပြီဆိုလို့ရှိရင်တော့သူဒီခုခံတက်တွေကိုသူအတော်ကြီးဆွမယ်ပူရီမွေးအောင်ပေါ့ကာဝယ်သေးတယ်ဆိုတာပြီးဘူးကာဝယ်သေးတယ်တို့ကွေးကာဝယ်သေးတယ်ဆိုအဆုံးအောင်ကာဝယ်သေးတယ်ယူတော့ခူရဖို့လိုတာပေါ့လေနောက်သူတို့ကို6လတစ်နှစ်တစ်ခါလောက်ပြန်ပြန်ပြီးတော့ဆီကြည့်ပြီးတော့မှဒီခုခံတက်တွေကကြရားနေနေရနေရနေ၃လဖြစ်လာပြီဆိုတော့ကျိုးပြီးတော့မှထင်းအောင်ယောဂလက်ခံမပေါ်ခင်တည်းကကိုပဲဗိုက်တာမင် D နဲ့ငါးကြီးတွေနဲ့ကျိုးပေးထားလို့ရှိရင်ဘယ်ကအဆင့်တူအဆင့်တူအဆင့်လုံးလုံးရောက်မသွားအောင်ထင်းထားပြီးကာဝယ်ထားမယ်ဆိုတာပဲလေရှိတာပေါ့လေဆောင်ကြည့်ပြီးတော့မှဖြစ်ဖြစ်ချင်းယောဂနုရုံမှာစကားမှုမယ်ဆိုရင်လည်းစိုးရတဲ့အဆင့်ကိုမရအောင်ကာကွယ်ရည်တမျိုးလို့ပြောရမှာ
ပါ။ဟုတ်ကဲ့ဆရာ။ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
။ခုပြမှာကျတော့စီကောင်းဝါကောင်းနေရာပေါ်လာတဲ့အခါမှာဘယ်နှစ်ခါပြောရလဲဘလူးကူကူ30သေးတာပဲအဲဒါကိုပို့ပြီးတော့မှ short အောင်ဆိုပြီးတော့မှဇီဝကူလုံးစားလေပေါ်လာပြီ။ဇီဝကူလုံးတွေမှာဆိုလို့ရှိရင် reduce မယ်ဆိုတဲ့ဆီပေါ့။အဲဒီဖက်ကကျတော့ MMS ဆိုတဲ့ဆီပေါ့။နောက်ဆီပို့ပြီးတော့ကောင်းလာတယ်။ဒါမဲ့ဒီ reduce မယ်ဆိုတဲ့ဆီဆိုရင်လည်းတစ်လုံးကို9သိန်းလောက်ပဲရှိတယ်။လေလုံးတော့ထူပါမယ်ဆိုတော့လူတဲ့နဲ့ဆိုင်တော့လည်းဒါများလာတယ်လို့မဟုတ်ပါဘူး။ပူနေတဲ့အခြေအနေပေါ့လေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
။ကိုဝင်းမဲစီစဉ်တင်ဆက်ပေးနေတဲ့ဂျာမားရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။တိုင်းရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်မှာတော့ VOA ကအစီအစဉ်တွေကိုအလွယ်တကူနားဆင်နိုင်မဲ့ VOA application download ချယူနိုင်တဲ့အကြောင်းပြောပြပါရစေရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုနားဆင်ရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေကစူးစီးတင်ပြပေးနေပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြွဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြမြို့နယ်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ចောင်းသား3ယောက်သေဆုံးပြီးတော့အမျိုးသမီး3ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်ခိုလံမြို့နယ်ကွယ်မှာမြန်မာစစ်တပ်ကနေငွေရစေဝါနဲ့ဆက်ယုံကိုရှာဖွေဖမ်းဆီးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်3ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ
Rakhine Pine Min Pia Myo Ne Pan Myaung Che Ywa Ma Lan Na Ji Ja Yaw Pat Kwe Khe Lo Chaung Da 3 Yaw Ti Song Bi Amyo Thami 3 U Apa Win Su Su Paung 4 U Thi Khai Dan Ya Ya Shi Khe De Lo Data Khan Nwe Ga Pyo Ba De Thi Khai Dan Ya Ya Shi Khe De Tu 3 U Go Ro Myo U Ne Sit Twe Se Yong Ma Se Ku Ta Mu Khan Yu Ni Ya Ba De Ogola Nasali Yaniga, Pamyang Jiwa, Aumingla, Payatam Gomoma, Atain Charare, Yama Setagani, Lenajine, Bikane Mu Adrin, Jiwa Adringo, Lenajiri, Jaya Pogwe, Alu, Dirakanriga, Biobare, Pamyang Yua Adrin, Bikamuha, E. Apoye, Lechalu, Yama Setaga, Susue Tadalu, E. Pianjaye, Tawankan, Kaintukagaro, Ninsu, Kevare, Lashi, Pamyang Yua, Wunje, Mam, Yama Setane, Rokain Lenaka, E. Apoeru, Siye, Timani, Se, Pipare.
Shambi down by Lam Kaya Nam Tang Mune Kula Mune Quetema Pan Shime Muyi Siwa Cheseyung Dolom Yamiago Suya Damdoga Win Yao Shap with Pansi Yami Kebade. Kula Mio down Pen Napwe Yoa Ye Do by Mamuyi Siwa Chete De Se Long, Nambi Yama Denga Long of the Muyi Siwa Chete Don't Sam BC de Gong Janu Mia Biago Ogolan Sen Yanin and a set Don Yanima Pansi Yami Dalo. Damdo the Dima Bianjae got the Dinto Bianbare. Ogolana said Donya Nima, a shile, Bindan Sitana Cho, Daimuko, Dain Uzi de Puega. Kula Muye down Ben Nabwe Jiwa Osu, Namu Pratam, Nabwe Tani Bidu Sitako, Winya Shap with Sisika be Gonsang repeated side Tane. Si Uzi Donado Gule call you Sisika, Lu Bidu Sitapa Windu Uga Biobare. Ogola said Goya Niga Lele Muma, Jack Dame of the Danger of Dambu Shida Muyi Siwa Rigo, Pansi Yami Yagani Sesabi, Sele Shap with Pansi da Pite, Bidu Sin and Nisa de Duriga Biobare. Now wait Tani Bidu Sitapa and a Tonga, Kuni Donga Asi SS Kani, Quetra Dada, Bumuji Mungs in a Damha Konga, Shikani, a Dream Jana, a Bidu Sitapa Pipare.
Rakhine Pine Gatakaro Jang, Tong Jang, a college Jang the Janga, Jang Mari has a Bishang Jang da Jang Duri a ye away. Pinya ye ne patate tansu chata chogu ogola nasacha yaniga sana topo tansu kejabare se bechang zona zanduri gamunswa pinya tinja kuyapu eri zandarigu pine soyaga pinya tin taupan ji pipu zona zanduri pansi nidari yatampone rakhine pinya ye patat tomin peye sararigu adiga ta tansu kejarelu Sitwe Tekaru Janta Ogata Gujo Nine Tiga Biobare Sipe Tokade Guni Ye Dwe Bidwin Pipa Apuerigo Quin Pupone Taiwari Pipani de Dilariga Bidurigo Pansi Nirigule Yatan Bipu Sade Achatrigo Janariga Downsu Kejabare.
Bidwin Yasun Kwa Sipe Shang Rudine Sipe Shang Dokare do yet delay Tongan Sinla Ya Mia Pan San Quingo Chen Chao Nide Milu Mila Mia Yang Ubrigo Mian Song Pe Pia Bipu Sipe Dokade Mia Ye Kunin Song Yen Nida Puerga Downsu like Bare. Sipe Dokade Ye Kunin Song Yen Nida TPC Net Tian Ayan Puerto Usang Bulo de Bidwin Sipe Den Shang Rudine Bidwin Sipe Dokade Mia Mia Pan San Quin A Queen Ye San Ya Jinya Sarane Patabi Akula Senia Nega Yango Mioma Topian Shin Boy Bulo be down so like that Pipare. Sipe Doka de Miasuha, Mio Pla Mia Bansai Mura, she be Savia Sadane de Qua, Siba Yetamari, we yaw lying, Tani Dain Dabeka Nina, Musila, my pit air drab, Milumi, Lami, and Ubrego, Piat Dame Bepo, Topian Sarama, Jambu Tarelo, Gayin Lu Queen Yer Persima, Sisi Nina Yemu, so we ling up Yobare.
နောက်နှစ်ဆယ်ရွေးကောက်ပွဲမဲစီရင်ပြည့်စုတဲ့ကာလမှာမွန်ပြည်နယ်အတွက်ဘတ်ဂျက်ငွေကျပ်သိန်း480ကျပ်အသုံးပြုရမယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်းရင်မူဦးဟိန်လင်းထက်ကပြောပါရယ်ရက်ကြေးကော်မတီတင်ဒန်းပေးတဲ့နေရာစားတောက်စရိတ်နဲ့မဲစီရင်ပြည့်စုရေးကာလကုန်ကျစရိတ်အားလုံးကိုဒီဘတ်ဂျက်ထဲကသုံးသွားမယ်လို့ဆိုပါရယ် ကောက်ယူရရှိတဲ့စည်ရင်းတွေကိုမြို့နယ်အထွေထွေအုပ်ချုပ်ရေးမှုကိုတင်ပြပြီးအဓိကတဆင့်လူဝေမှုကြီးကြပ်ရေးဌာနကိုဆက်လက်တင်ပြရမယ်လို့ချောင်းဆောင်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးမင်းနိုင်ကပြောပါတယ်လောလောဆယ်မှာရွေးကောက်ပွဲအတွက်မဲစည်ရင်း3သိန်း900တောင်ပြုစုရရှိထားပြီးမွန်ပြည်နယ်အတွင်းမဲယုံပေါင်း960လေးဆယ်ယုံဖွင့်ဖို့လျှာထားတယ်လို့ပြည်နယ်ရွေးကောက်ပွ အခုတတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြောက်ပိုင်းမဟာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်မူဆယ်လာရှုကုခိုင်စတဲ့မြို့နယ်ကဒေသခံပြည်သူထောင်ထဲချီစစ်ဘေးတင်းရှောင်နေရသလိုထိခိုက်ဒဏ်ရာရရှိမှုတွေလည်းရှိနေတာပါဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
ဩဂုတ်လ16နှစ်29ရက်နေ့ကတိုက်ပွဲကြောင့်လာရှုံမြွနဲ့မြောက်ဖက်နဲ့အရှေ့မြောက်ဖက်အရက်တွေမှာရှိတဲ့အောင်တစ္ဆာကွက်တရက်ကွက်ကုန်းဆောင်ကုန်းစုံအုပ်စုတွေထဲမှာလက်နက်ကြီးတွေကြားရောက်လို့ဒုထုစစ်ဘေးရှောင်ခဲ့ရတာနဲ့ပတ်သက်ပြီးရှမ်းပြည်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်ရှမ်းလူငယ်ကွန်ရက် TYN ကဥဆောင်လူငယ်ကျိုင်းတော်ဆရာကအခုလိုပြောပါတယ
်။လာရှုံနဲ့ကုတ်ခိုင်တိန်ညီမြွနဲ့တုံးမြွနဲ့မှာစုစုပေါင်း9500လောက်ပြည်သူတွေစစ်ဘေးရှောင်ကြရတယ်ပေါ့နော်။လာရှုံမြွနဲ့တော့ဟိုအရင်ကရှောင်တဲ့မန်ဆူရှန်ကျောင်းလို့ဒီမက္ကီနူဘုန်းကြီးကျောင်းဝင်းတင်ဘုန်းကြီးကျောင်းတာယာဘုန်းကြီးကျောင်းတို့ဝင်းစုံကအဖွဲ့တွေတို့တော့အကုန်လုံးပြန်ကုန်ပြီ။အခုကြံနေတာကုတ်ခိုင်မာက2026ဦးဇယင်းအလောက်ရထားတယ်ဗျ။လက်တလို့နံပေါင်းဒေတာဘက်ကတိုက်ပွဲထပ်ဖြစ်တော့တိန့်ဆောင်ရတဲ့စစ်ဆောင်က600နီးပါးလောက်ရှိပါလေ။
ဆွေရစက်တက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေထဲမှာပေါက်ကွဲရတဲ့ကြီးတွေရရတွေထဲမှာကျန်နေသေးတာကြောင့်ကုတ်ခိုင်နဲ့နတ်ပုံတေရကစစ်ပေးဆောင်တွေနေရမပြန်ရဲသေးတာဖြစ်တယ်လို့စစ်ပေးဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်တိုက်ပွဲမှာလက်နက်ကြီးကြီးတွေမိုင်းတွေထိမှန်ပြီးတိုက်ဆုံဒဏ်ရာရတဲ့ဒေသခံတွေလည်းရှိကြောင်းရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးဟောင်းတောင်ကလည်းအခုလိုပြောပါတယ်
ကျေးဇူးတင်ပါတယ်ကလာမဒီလာရစီရောက်ရှိတယ်။တန်လျာကမစလာရရှိတယ်။ဒါကြောင့်ကျွန်တော်တို့လက်လက်မီနေတဲ့တာပေါ့။ကျွန်တော်တို့ဒီမတိရပဲနဲ့ဒေလေးဟာဘယ်နှယောက်ရှိမှန်းတော့တချို့ရှိကောင်းရှိနိုင်သေးတယ်ပေါ့။တော်တော်လက်နက်ကြီးကြီးတာနဲ့ land mine ကိုကျွန်တော်ပေါင်ချတာပေါ့။လောလောဆယ်မှာတော့လက်နက်ကြီးကြောင်ကပုံများနေတ
ယ်။အောက်ကလ15ရက်နေ့မနေ့ပိုင်းကပြင်ဦးလွင် DSTA ကျောင်းနဲ့နှောင်ချိုကင်းစခန်းတွေဂုတ်တွင်တရားတွေကိုညီနောင်မဟာမိတ်တုံးခွဲကဝင်ရောက်ပစ်ခတ်ရမှာတာဝန်ရှိရဲနဲ့စစ်တပ်က14တေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဟာရှမ်းပြည်မြောက်ပိုင်းကြောက်မဲဒီဘောလာရှိုးတိန်နီကုတ်ခိုင်မှုစေနှမ်ခမ်းတလျှောက်ပြန့်နှံ့သွားခဲ့ပါတယ်
ဆက်ပြီးတော့ကချင်ပြည်နယ်တနိုင်းဒေသအတွင်းအစိုးရကလည်းပရင်မော်တွေတရားဝင်ဖွင့်လှစ်သွားမယ်လို့ပြောဆိုလာပေမဲ့တနိုင်းဒေသခံတွေဟာစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပြီးလက်ရှိအများစုကတော့ရွှေ့ပြောင်းလာရောက်လောက်ကင်သူတွေဖြစ်လို့ဒေသခံတွေအတွက်အခွင့်အလမ်းတွေဆုံးရှုံးနေတယ်ဆိုပြီးကချင်လူမှုအဖွဲ့အစည်းတွေကနေထောက်ပြနေကြတာပါဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ
်ပရင်ထက်ရှိရာကချင်ပြည်နယ်သနိုင်းဒေသမှာရှိတဲ့ဌာနေတိုင်းသားတွေဟာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေဖြစ်နေစစ်ရှောင်စခန်းတွေကိုရောက်ရှိနေချိန်မှာပဲရွှေ့ပြောင်းလုပ်သားတွေနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုပရင်လုပ်ွက်တွေမှာလောက်ကင်ဖွဲ့ပေးတာဟာထိုင်းနိုင်ငံတိုင်းဒေသခွေးရီကိုမလေးစားရရောက်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ထွေထွေတွင်းမှုကိုစားကြီးကပြောပါတယ်
။တကယ်ထိုင်းနိုင်ငံတိုင်းဒေသအဖြစ်တွေကမှကုစားကြီးနေနေကိုပြန်လို့မရတဲ့ဆင်းရဲဒုက္ခနဲ့ကြုံတွေ့နေတဲ့ချိန်မှာတခြားစီးပွားရေးသမားတွေနဲ့တခြားဖြစ်တွေတွေကိုဒီအသေးစားလုပ်ငန်းတွေကလည်းချပေးဖို့လုပ်ပြီးဆိုလို့ရှိလာတာတော့အင်မတမတဘာဝမကြောက်ဘူး။ထိုင်းနိုင်ငံတိုင်းဒေသရဲ့ခွေးရီကိုတက်တက်နဲ့စော်ကားခြင်းဖြစ်တယ်ဆိုရက်ဟာဒါတွေကိုမဖြစ်တင်လို့ဆိုရအပိုင်းမှာနော
်ကချင်ဒေသမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့တို့တိုက်ပွဲကြောင့်တနိုင်းဒေသခံများစုဟာစစ်ရှောင်နေရဆဲချင်းနေမှာရှိနေတယ်လို့ဒေသခံဦးနော်တောင်ကပြောပါတယ
်ဒီရအနေနဲ့ကတော့ဒီလိုတရားဝင်ဖြစ်နေဆိုမှသိရတာတော့ရှိတယ်ဒီလိုဆိုပေါ့နော်ဒေသခံတွေရောဒေသခံမှအင်ဆောင်ရှိရှိတဲ့လူတွေရောအားလုံးကပိုင်ကနေ၆ပြည့်ရှိတယ်ဆိုတာတော့အတိအရတော့အဲ့လိုပြောတာဟုတ်တယ်အမေဒီတန်းကလို့တင်နေလို့ပေါ့ပြင်းနေလို့ပေါ့နော်ဒီစိုးနေတာတော့ဒေသခံတွေကတော့ရှိတော့ပါဒါကခံရတော့တို့တော့စစ်ပေးဆောင်မှာပဲ IDP မှာပဲနေနေလောက်တ
ယ်။တနိုင်းဟူကောင်းဒေတာဟာကဘာတန်ဖိုးရှိဆုံးယတနာပရင်တွေဆက်ရှိပြီမဲ့ထိုင်းနေတိုင်းသားတွေမှာလှုပ်ပိုင်ခွေအကျိုးခံစားခွေမရှိပဲဆင်းရဲဒုက္ခရောက်ပြီးတော့စစ်ဘေးဒုက္ခတွေဘဝရောက်နေရတယ်လို့ကိုစားကြီးကဆက်ပြောပါတယ်
။ဒီစွန်းတော့ပြင်းတဲ့ချင်းကကဘာမအင်ဗရန်မချိုချတဲ့ဟူကောင်းတနိုင်းဒေတာကတချင်ဒီနေမှာထွက်ရှိတဲ့ဒိုင်နိုဆောခေတ်ကဒီပေါင်းတန်ပြာချိုဒိုင်နိုဆောခေတ်ကထွက်တဲ့ပြင်းစမှာအပန်ပညာရှင်တွေပေါ်ထုတ်ခဲ့တာဒီတက်ကတူကျောင်းနိုင်ငံကစီမံတူကျောင်းမှာပြောပြတယ်ကြားရဖြစ်တယ်။ပြင်းကတော့တန်ဖူးရှိတဲ့နေရာမှာကျွန်တော်တို့ခါနေတိုင်းတာဒီကကျွန်တော်တို့ပြီးစွန့်နေရတဲ့နေရာပါနော်။ဒီနေရာတော့ဆင်းရဲဒုက္ခတမကပဲနဲ့တိုက်ပွဲဖြစ်ပါမြန်မာသတ္တတော်မှာထူးဆစ်ခြင်းနဲ့ကျွန်တော်တို့ကထိတ်ပြင်းနေရတဲ့အနေအထားကိုဟိုအားလုံးကိုတိခိုက်စေခြင်းနဲ့ပေါ့
။သွေးပြင်းလို့ခေါ်တဲ့ဟူကောင်းဒေတာထွဲအနေရင့်ရောင်သွင်းထွက်တွင်တိုင်းသူစိုးရအမည်အပိုင်းအစတွေတွေ့ရှိပြီးနောက်ပရင်သူ့ဘော်ချင်းလုပ်ငန်းရုပ်သရက်ကြီးထွားလာပြီးတော့နိုင်ငံတွင်းကရွှေ့ပြောင်းလုပ်သားတွေဒေတာတွင်းဝေရောက်မှုများပြားလာခဲ့တယ်လို့လဲဒေတာခံတွေနဲ့ KTNG တို့ကပြောပါတယ် ကချင်ပြည်နယ်အနောက်မြောက်ပိုင်းဟူကောင်းဒေသမှာအကျိုးများဖြစ်ထွန်းတဲ့ပရင်သူ့ဘုံမှုကိုသိမ့်ပိုက်နိုင်ဖို့အတွက်သမ္မတကနေသိုးစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဩဂုတ20ရက်နေ့က KTNG ကနေထုတ်ပြန်လိုက်တဲ့သွေးစွန်းသောပရင်ဆိုတဲ့အစီရင်ခံစာထဲမှာရေးသားဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်းကျေးရွာမှာလက်နက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းသား3ယောက်သေဆုံးပြီးအမျိုးသမီး3ဦးအပါအဝင်စုစုပေါင်း4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်ထဲမှာမွေးရစေးဝါးချက်စက်ရုံတော်တော်များများနဲ့မွေးရစေးတွေကိုမြန်မာစစ်တပ်ကရှာဖွေဖမ်းဆီးရမိခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာတိထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်စနေညတိုက်ရိုက်လေးလှိုင်းကိုဖိတ်ခေါ်ပါရစေရှင်။
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရတမမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုရာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုရာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိန့်မြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရခင်ဗျာ။
VOA ကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်။အခုမနေ့ခင်ထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုတောက်ကြနေမနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစင်အောင်ပြောပြပေးပါဦးမယ်ရှင်။
American သမ္မတ Donald Trump နဲ့ပတ်သက်ပြီးတော့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုသတင်းမီဒီယာတွေကဖွင့်ချတာဟာ FBI ညွှန်ကြားရေးမှူးဟောင်း James Comey အနေနဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်နဲ့မူဝါဒတွေကိုချိုးဖောက်တာဖြစ်တယ်လို့ကြာတာပြင်းကထုတ်ပြန်တဲ့တရားရေးဌာနစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့စာမျက်နှာ68မျက်နှာပါအစီရင်ခံစာမှာဖော်ပြထားပါတယ်။2019မေလက James Comey ကိုရာထူးကဖြုတ်ချခဲ့ပြီးတဲ့နောက်မှာဒီအချက်အလက်တွေကို Comey ကဖွင့်ပြောခဲ့တာဖြစ်ပါတယ်။British Parliament ကိုအောက်တိုဘာလလယ်အထိခေတ္တရပ်ဆိုင်ထားမယ့်အစီအစဉ်ကြောင့်ဝေဖန်မှုတွေပိုပြီးတော့ထွက်ပေါ်လာတာကို Britain ဝန်ကြီးချုပ် Boris Johnson ညင်ဆိုင်နေရပါတယ်။ဒီလိုပါလီမန်ကိုခေတ္တရပ်ဆိုင်ထားတာဟာအောက်တိုဘာလ31ရက်နေ့မှာ Britain နိုင်ငံဥရောပသမဂ္ဂကနေသဘောတူညီချက်မရဘဲနဲ့နှုတ်ထွက်မှာကိုမလိုလားတဲ့ British Parliament အမတ်တွေကိုစိတ်ဆိုးဒေါသထွက်စေပါတယ်။ဒီအစီအစဉ်ကြောင့်ဝန်ကြီးချုပ် Johnson ရဲ့ Conservative Party ထဲမှာပဲသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပါတယ်။ရွှေငါဒုက္ခသည်ရိနေရပြည်ရင်မြန်မာဆွေရမှာတာဝန်ရှိတဲ့အတွက်နိုင်ငံတကာကဝိုင်းဝန်းကြိုးပမ်းတိုက်တွန်းကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AKF တို့ကဓာကာမြို့အခြေစိုက်နိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတိုက်တွန်းလိုက်ပါတယ်။ဒီတွေ့ဆုံပွဲကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်ယုံကတော့ကိုယ်စားလှယ်ဆီလိုချင်းမရှိပါဘူး။မြန်မာဆွေရပေါ်မှာဒုက္ခသည်ရိအယုံကြည်ကင်းမဲ့နေတဲ့အတွက်နေရပြည်ရင်ကိုမြန်မာဘက်ကလုံခြုံစိတ်ချရတဲ့အနေအထားဖန်တီးပေးဖို့တာဝန်ရှိတယ်လို့လည်းဝန်ကြီးအက်ဒိုကပြောပါတယ်
။တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမျှသစေအောင်ပြောပြပေးသွားတာပါ။အခုမနေ့အစည်းအဝေးထုတ်လုပ်ရေးမှူးကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dara Smith ဖြစ်ပါတယ်ရှင်။
ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ် VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.